ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့ခန့်မှန်းမျိုးကိုစစ်တပ်ဘက်ကပြန်ထိုးစစ်ဆင်နေတဲ့အတွက်မြို့ရင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတို့ကပြောပါတယ်။စစ်တပ်ဘက်က၄ချောင်းသုံးတိုက်ခိုက်မှုတွေရှိနေပြီးနေအိမ်တွေလည်းထိခိုက်ပျက်စီးဆုံးရှုံးနေတာကြောင့်ဒေသခံတွေကြောက်လန့်စိုးရိမ်နေကြပါတယ်။ခန့်မှန်းမျိုးအခြေအနေသတင်းပေးပို့ထရကူတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
မြန်မာအိန္ဒိယထွက်ပေါက်ဖြစ်တဲ့ကလေးတမူးမြို့လမ်းပိုင်းမှာရှိတဲ့ခံပိုင်မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မြို့ကိုပြည်သူ့အုပ်ချုပ်ရေးစနစ်နဲ့ပေါ်ဆောင်အုပ်ချုပ်နေတာပါမြို့ကိုနိုဝင်ဘာလပထမအပတ်မှာတိုက်ခိုက်သိမ်းပိုက်ခဲ့တဲ့နောက်တလကျော်ကြာဒဇမလ10ရက်နေ့မှာတော့ဒီစစ်ကောင်စီတပ်ဖက်ကနေပြီးတော့မြို့ကိုပြန်လည်သိမ်းပိုက်ဖို့အတွက်ထိုးစစ်တွေပြုလုပ်လာတာမို့ခံပိုင်မြို့တွင်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့အခုတိုက်ပွဲတွေဖြစ်နေပါတယ်ဒဇမလ10ရက်နေ့မှာစစ်တပ်ကနေပြီးတော့လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဒဇမလ17ရက်နေ့မှာတော့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်ဖျက်ဆီးခဲ့တဲ့စစ်တပ်ကုန်းကိုစစ်ကောင်စီတပ်ကပြန်လည်ဝေရောက်တပ်ဆွဲနေတယ်လို့ခန့်ဘတ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်
ကျွန်တော်တို့ချေနေတာတော့စစ်ကောင်စီဘက်ကနေပြင်ရောဒီဝင်ဟင်ကနေတော့နှစ်ဖက်စလုံးဖြည့်ဆင်းနေတာဆိုတော့သူကတော့ဘုကုနေတာအားအားပုံစံဖြစ်နေပေါ့နော်ဒါနဲ့အဲလက်ရှိကြတဲ့အကောင်တွေကလည်းဒီအရင်အဖွဲ့လို့ရှိပြီးဆိုတော့တော့တိုက်အခြေအခြေချင်းကြတာပေါ့ဟုတ်ဟင်က95%ဒီနေ့မျိုးအရှင်ကထားပြီးတော့လူပတ်လေရမယ်လို့တိုက်ဆုပ်နေကြပေါ့အခုကမျိုးရောသူတို့ငါတိုက်နေရောပေါ့သူတို့အစ်စက်ဘုံတော်တော့သူတို့ရောက်သွားပြီသူတို့အရင်တက်တက်စခန်းခန်းစစ်ဘုံပေါ်မှာတော့လေကံနဲ့တခန်းစစ်ကုန်းကပြက်ပြီးတော့မှညီမတို့ဒီဘက်ကဒီဘူဇိုင်းပါနဲ့ထုတ်ဖြတ်ထားတာခါကျခန်းစစ်ကုန်းကကုန်းဖောင်နေတဲ့ဇန်နီယာပေါ့နော်တခြားဟိုပုံမှန်ရတဲ့အနေထားတော့မရှိတော့ဘူးသူတို့စခန်းချလို့ရတဲ့အနေထားမျိုးမရှိတော့ဘူးရှင်မနေ့ကနေကပေါ့နော်မနေ့ကနေကဒီဟိုဟာဒီဘာသာစေရခနေကတူစစ်နေလို့ရှင်မနေ့ကတူစစ်နေလာထားသွားတာမျိုးဒီလေးလုံးမှာထားသွားတော့900ပေါ့နော်အောက်ကကပုံမှန်ကြည့်လို့ထားရတယ်အမစေရကနေအနှုတ်ကြီးအောက်ကိုထားသွားတာအစ်ကတော့လူမျိုးအိမ်မျိုးဖြစ်နေတာရှိတယ်ကျွန်တော်တို့လူမျိုးတွေထွက်ထည်ချလိုက်တာမဟုတ်ဘူး
ခမ္ဘာမြို့အမှတ်1ရပ်ကွက်ကနေပြီးတော့အမှတ်4ရပ်ကွက်ထိနေထိုင်နေတဲ့ဒေသခံတွေဟာစစ်တပ်တပ်ကုန်းနဲ့နီးကပ်တဲ့ရပ်ကွက်တွေဖြစ်တဲ့အတွက်စစ်ကောင်စီတပ်ကစစ်ကြောင်းထိုးလာတဲ့ဒီဇင်ဘာလ6ရက်နေ့မနေ့ပိုင်းကစပြီးတော့မြို့ကအများစုနေအိမ်တွေကိုစွန့်ခွာတိမ်းရှောင်နေကြရပါတယ်။အထူးသဖြင့်လေကြောင်းကနေပြီးတော့ဗိုလ်ကျဲတိုက်ခိုက်တာတွေကြောင့်မလို့နေအိမ်တွေကိုစွန့်ခွာခဲ့ရတာလို့အမှတ်1ရပ်ကွက်နေမြို့ကတူကပြောပါတယ်။ကျွန်တော်
တို့ကအမှတ်တက်ကပဲလေမနေ့ကမှပြေးခဲ့တာကျွန်တော်တို့ကအဟောဒီလိုပဲဒီနေနေတာပါလေရင်မလာရင်တော့တောက်ကျင်မရှိတော့ပါဘူးဆိုပြီးတော့အဲ့ဒါနေစာမှာအဲ့ဒါလေရင်လာတော့ပြီးတော့တာပါချော့တော့သူကဟွာရင်းနဲ့တစ်တဲ့ခါကျတော့ထုတဲ့ခါကျတော့ဒါကြောက်တာပေါ့ကြောက်တော့ပြေးတာပါပောက်ကွဲတာရှိတာပေါ့သူတို့ကျမတို့ဒီရက်ကွက်ထဲမှာပဲပောက်ကွဲတာပဲလေထုတာပဲလေအဲကျမတို့ခံပါကတော့ပြန်ဖို့ရမလွယ်တော့ပါဘူးလောလောဆယ်ရတော့ဟိုဘက်ဒီဘက်ကတင်းတင်းမာမာကြီးဖြစ်လာရင်တော့ကျမတို့ကပြည်သူကဂျားရီကနေအနာခံဖြစ်ရတော့မှလေအဲ့ဒါပြန်လို့မဖြစ်ပါဘူး
စစ်တပ်တပ်ကုန်းနဲ့ဒီတမိုင်ကွဲလောက်ဝေးတဲ့ခံပတ်မြို့ဒေသခံတချို့ကတော့နေအိမ်တွေကိုစွန့်ခွာတာမရှိသေးပေမဲ့စိုးရိမ်နေကြရတယ်လို့လည်းဒေသခံတူကပြောပါတယ
်ဟုတ်ကျမတို့မချောင်ဘူးဆိုတော့ကအိမ်မှာဝင်နေလည်းနေတယ်ညက်တန်းတော့အဲ့ဒီတခြားနေမှာသွားရတဲ့ချင်းဟုတ်ကျမတို့ကြောက်ဝေးတယ်နော်အမိုင်ကြောင်တော့ရှိမှတယ်နော်မမကတော့ဒီဟိုဟာလေးအဆုံဖျားပြတ်မှလေးအတမောင်းလေးဟောဆုံးရင်တော့ဓမ္မတော့မှာဟောဟိုဟာဘယ်ချိန်မှတော့ဟိုလုံးမလဲလို့ဆုံးရင်လည်းဘယ်ရတာဟောဟိုဟာဥမိတာစုတွေရပါတယ်အကုန်လုံးဆုံးရင်တော့
စစ်တပ်တပ်ကုန်းဟာခမမျိုးကနေပြီးတော့တမူးမျိုးဘက်ကိုအသွာကနန်ကြီးရွာနဲ့အနီးမှာတည်ရှိပြီးတော့ကာကွယ်တပ်ဖွဲ့တွေဘက်ကနှစ်ကြိမ်တိုင်တိုင်ဝေရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပူပါတယ်အဲ့ဒီတော့ကစစ်တပ်ကုန်းမှာတပ်ဆွဲထားတဲ့စစ်သားတွေဟာအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ကြတာပါလက်ရှိမှာတော့ခံပတ်ဒီဇာကရီဟာကလေးမျိုးနဲ့တမူးမျိုးနယ်ဘက်ကကြီးရော်တွေကိုတိတ်ရှောင်နေကြရပြီးတော့ဒီတစ်ချိန်နဲ့ဆိုရင်၃ချိန်မြောက်သူတို့တိတ်ရှောင်နေကြရတာဖြစ်တယ်လို့တိတ်ရှောင်နေရတာတပတ်နီးပါးရှိနေပြီဖြစ်တဲ့အတွက်စနေအခါအကူအညီတွေလိုအပ်နေတယ်လို့လည်းစစ်ပေးရှောင်ကူညီနေသူတွေကပြောကြပါရခင်ဗျာ